နီပေါ်နိုင်ငံမြို့တော်ခတ်မန်ဒူမှာနေကင်းဘက်အပြင်မထွက်ရဆိုတဲ့အမိန့်ကိုဆိုရကနေထုတ်ပြန်ထားပါတယ်။ဒီအမိန့်ကိုချိုးဖောက်ပြီးတော့ပြင်ထွက်တဲ့သူတွေကိုအနာပိုင်တွေကပြစ်ခတ်လိမ့်မယ်လို့ဆိုပါတယ်။အခုနောက်ဆုံးသိရတဲ့သတင်းတစ်ပုဒ်အရဆိုရင်အစိုးရဘက်ကစတင်ပြစ်ခတ်ခဲ့လို့ဆနပြသမားတဦးတည်ဆုံသွားခဲ့ပြီလို့ဆိုပါတယ်။ဒီအမိန့်ဟာခတ်မန်ဒူမြို့တဝိုက်ဧရိယာတွေအပြင်တခြားပတ်ဝန်းကျင်နေရာတွေမှာလည်းအကျုံးဝင်မှာဖြစ်ပြီးဒီကနေ့စနေနေ့မှာအချိန်17နာရီကြာအောင်ဒီအမိန့်ကအသက်ဝင်နေမှာပါ။အနာပိုင်တွေဟာလက်ကင်တယ်လီဖုန်းလိုင်းတွေကိုလည်းဖြတ်တောက်ထားပါတယ်။နီပေါ်နိုင်ငံရဲ့လက်ရှိပြင်ဂျန်နန်ဒရာကိုဆန့်ကျင်တဲ့အနေနဲ့လူလူဆန္ဒပြပွဲတွေ၄ရက်ဆက်တိုက်ဆင်နွှဲဖို့လို့အဓိကနိုင်ငံရေးပါတီကြီး9ခုနဲ့မော်စီတုံးဝါရကိုထောက်ခံတဲ့တပုံတွေအဖွဲ့ကဆန္ဒပြပွဲတွေကိုကြာတာပရိနေကနေစတင်ခဲ့တာပါ။ဒီကနေ့လည်းတတိယနေ့အဖြစ်ထွေထွေတပိတ်ကြီးဆက်လက်ဆန္ဒပြကြဖို့စီစဉ်ခဲ့ကြပါတယ်။ဆန္ဒပြပွဲကလေးစကလေးကအခုချိန်ထိဆိုရင်လူပေါင်း950ကျော်ဖမ်းခံရပါပြီ။ခတ်မန်ဒူမြို့တော်နဲ့ကီလိုမီတာ300လောက်ဝေးတဲ့နေရာတစ်ခုမှာလည်းညပိုင်းကတိုက်ခိုက်မှုတွေဖြစ်ပွားခဲ့လို့သဘုံဘက်က9ယောက်နဲ့လုံခြုံရေးအရာရှိ3ယောက်သေဆုံးခဲ့တယ်လို့နီပေါ်အရာရှိတွေကပြောပါတယ်။